စစ်ကောင်စီကခန့်အပ်ထားတဲ့ရန်ကုန်တိုင်းစီးပွားရေးဝန်ကြီးဦးအောင်တန်းဦးနဲ့မြို့တော်ဝန်ဦးဘိုထေတို့ကိုဖမ်းဆီးတာမဟုတ်ဘဲခေါ်ယူမေးမြန်းနေတာပါလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါရယ်။နောက်စီကဘာဦးခင်ရွှေနဲ့တားဖြစ်သူကိုဖမ်းဆီးထားတဲ့ကိစ္စနဲ့လည်းမသက်ဆိုင်ဘူးလို့ပြောပါရယ်။ဒုဗိုလ်ချုပ်ကြီးကျော်ဆွေဖမ်းဆီးခံရတဲ့တရင်ဟာလည်းမမှန်ဘူးဆိုပြီး VOA ကိုပြောပါရယ်။ဒီအကြောင်းရန်ကုန်ကလာတဲ့တရင်အလိမ်မှာပြောပြပေးပါရှင်။
ရန်ကုန်တိုင်းစီးပွားရေးဝန်ကြီးဦးအောင်တန်းဦးနဲ့မြို့တော်ဝင်ဦးဘိုထေတို့ကိုမတ်လ23ရက်ဗိုလ်တပူးနေတော့ကစစ်ကောင်စီကဖမ်းဆီးသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။စစ်ကောင်စီဘက်ကတော့သူတို့နှစ်ဦးကိုဖမ်းဆီးတာမဟုတ်ဘဲစစ်ဆေးစရာရှိလို့ခေါ်ယူမေးမြန်းနေတာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။
ဒီသိမ်းသိမ်းထားတာမဟုတ်ပါဘူးသူတို့ခေါ်ယူမေးမြန်းနေတယ်ဖြစ်ပါတယ်ဟုတ်တယ်ကျွန်တော်တို့ဒီပြန်ပြောနိုင်တဲ့အချိန်ပြောထားပါမယ်။အာဖမ်းဆီးသိမ်းသိမ်းတာမဟုတ်မိပါဘူးညဟုတ်တယ်
မြန်မာနိုင်ငံစံကုန်သည်ကြီးများအတင်းဥက္ကဋ္ဌနဲ့ဒီခိုင်ပြူပါတီရဲ့တန်လီမြို့နယ်ကိုစားပြုအမတ်ဖြစ်ခဲ့ဘူးတဲ့စီးပွားရေးဝန်ကြီးဦးအောင်တန်းဦးကိုဒလာမြို့နယ်ကတမရကန်းကျေမြေယာချထားမှုနဲ့ပတ်သက်ပြီးဖမ်းဆီးတာဖြစ်နိုင်တယ်လို့သူနဲ့နှီးဆက်သူတူကပြောပါတယ်။မြို့တော်ဝန်ဦးဘိုထေးကိုလည်းမြေယာကိစ္စနဲ့ပတ်သက်ပြီးခေါ်ယူစစ်ဆေးနေတာဖြစ်နိုင်တယ်ဆိုပေမဲ့အသေးစိတ်ပြောဖို့တော့ညင်ပါတယ်။ခုလိုရန်ကုန်တိုင်းအစိုးရရဲ့မြို့တော်ဝင်နဲ့စီးပွားရေးဝန်ကြီးတို့ကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေသလိုဇေကဘာဦးခင်ရွှေနဲ့တားဖြစ်သူဦးစေတီဟာတို့ကိုလည်းမတ်လ22ရက်အင်္ဂါနေ့တုန်းကဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနှစ်ခုမတက်ဆိုင်ဘူးလို့ဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။ဇေကဘာဦးခင်ရွှေနဲ့ဇေတီဟာတို့ကိုဖမ်းဆီးအမှုဖွင့်ထားတာကတော့2014ခုနှစ်ဇန်နဝါရီလတုန်းကစစ်ထောက်ချုပ်ရုံးနဲ့ဇေကဘာကုမ္ပဏီတို့ MOA လက်မှတ်ရေးထိုးခဲ့တဲ့ကာကွယ်ရေးဝင်ကြီးဌာနပိုင်းမြေကိစ္စနဲ့ပတ်သက်တယ်လို့ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းကပြောသွားပါတယ်
။ဇေကဘာဦးခင်ရွှေနဲ့တားပေါ့နော်။ကိုကျွန်တော်တို့ဥပဒေအရအရေးယူနိုင်ရေးဆောင်ရွက်လျက်ရှိပါတယ်။ဖြစ်စဉ်ကတော့ရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ပလဲလမ်းမှာရှိတဲ့ကာကွယ်ရေးဝင်ကြီးဌာနပိုင်းမြားရိပ်ညိုဟိုတယ်မြေပေါ့ 73.9 ဧကကျော်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖြစ်ခဲ့တဲ့ဒါဖြစ်စဉ်ဖြစ်ပါတယ်။ဒါရှေးအောင်အဆောက်အုံနဲ့တတ်မှတ်ထားသောပရပရဝံအတွင်းမှာရှေးအောင်သူတေသနာနဲ့အမျိုးသားပြတိုက်ဦးစီးဌာနရဲ့စာဖြင့်ခွင့်ပြုချက်မရဘဲနဲ့ရှေးအောင်အဆောက်အုံကိုဖျက်ဆီးခြင်းပျက်စီးအောင်ဆောင်ရွက်ခြင်းမပြုရဆိုတဲ့ပုံမှန်19ကမှာကြာထန်းထားပါတယ်။ဒါနဲ့အညီပုံမှန်24မှာတော့အဒါတွေလုတ်ခဲ့ရင်အိုက်ပြစ်မှုကိုကျူးလွန်ခဲ့ရင်ဒါရာဇဝတ်မှုကိုကျူးလွန်တာဖြစ်တယ်။ဒါကြောင့်မလို့အနည်းဆုံးဘလောက်ပြစ်ဒဏ်ချမှတ်မှာမယ်ဆိုတာကိုကြာထန်းထားတာရှိပါတယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့17ရက်2020နေ့မှာဗဟန်းမြို့မှာရဲစခန်းမှာအမှုဖွင့်လက်ခဲ့ပါတယ်။ဒါကြောင့်ပုံမှန်24အရရဲအရေးယူပိုင်ခွင့်ရှိတဲ့ပြစ်မှုဖြစ်တဲ့အကြောင်းမလို့သက်ဆိုင်ရာရဲစခန်းမှာအမှုဖွင့်လက်ဆွဲဆိုခဲ့ပြီးတော့ဒါနဲ့ပတ်သက်ပြောကြဥပဒေအရဒါစီရင်ဆောင်ရွက်နိုင်ရန်တရားစီရင်ဆောင်ရွက်နိုင်ရန်အတွက်ဆက်လက်ဆောင်ရွက်ခြင်းဖြစ်တယ်လို့ပဲထင်ကြလို့ပါတယ်။
အခုရပိုင်းအတွင်းမှာပဲပြည်ထရေးဝင်ကြီးဟောင်းဦးကျော်ဆွေပြည်သားရေးဝင်ကြီးဟောင်းဦးရဲထွန်းနဲ့သူရဦးရှိမန်းရဲ့သားဖြစ်သူတိုးနိုင်မန်းတို့အဖမ်းခံရတယ်ဆိုတဲ့သတင်းတွေလည်းထပ်ပေါ်ခဲ့ပါတယ်။ဒီသတင်းတွေမမှန်ဘူးလို့ဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်
။ LINE ပေါ်မှာလည်းကျွန်တော်တွေ့တဲ့ဦးရဲထွန်းတို့ဦးကျော်ဆွေတို့တိုးနိုင်မန်းတို့ဖမ်းထားတယ်ဆိုရင်တိုးနိုင်မန်းကမြန်မာပြည်မှာတော့မရှိပါဘူး။ကျွန်တော်သိရတာကဗိုလ်ချုပ်ကြီးကျော်ဆွေကတော့တမလို့နေခန္ဓာတက်ဖို့ဒီလိုရောက်နေတယ်ဦးရထွန်းလည်းရန်ကုန်မှာရှိပါတယ
်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာပြည်ရင်းကထိတ်တန်းစီးပွားရေးလုပ်ငန်းရှင်တချို့ခေါ်ယူစစ်ဆေးခံရတာတွေရှိခဲ့တယ်လို့အရင် NLD အစိုးရလက်ထက်တုန်းကတာဝန်ယူခဲ့တဲ့အစိုးရထိတ်တန်းခေါင်းဆောင်အများပြားလည်းဖမ်းဆီးခံထားရပါတယ်အခုလည်းမြမစီးပွားရေးလောကမှာလူသိများထင်ရှားတဲ့ဇေကဘာဦးခင်ရွှေနဲ့တားဖြစ်သူတို့ကိုအမှုဖွင့်အရေးယူထားတာဖြစ်ပါတယ်ရှင်